အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့သုတေသနဌာနအတွင်းရမှုဥမျိုးရန်အောင်သိန်းကိုအာဏာပိုင်တွေကဖမ်းဆီးသွားတယ်လို့ NLD ပါတီကပြောပါတယ်။လူမှုကွန်ရက်မှာရေးသားခဲ့တာနဲ့ပတ်သက်လို့ရန်ကုန်တိုင်းစစ်ဌာနချုပ်ကဆက်သွယ်ရေးအဥပဒေပုံမှာ66ဂါကြီးနဲ့အမှုဖွင့်တိုင်ကြားခဲ့တာကြောင့်ဖြစ်တယ်လို့လည်းအာဏာပိုင်တွေဖမ်းဆီးစဉ်မှာအတူရှိနေသူတူကပြောပါတယ်။ဒီအခြေအနေအပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပါမယ်ရှင်
။ဟုတ်ကဲ့ပါ။အနာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့သုတေသနဌာနအတွင်းမူကိုမျိုးရံအောင်တိန်ကိုဒီနေ့နေ့လယ်ပိုင်းမှာအနာပိုင်ဒီဘက်ကဖမ်းဆီးသွားခဲ့တာဖြစ်ပါတယ်။ဆက်သွယ်ရေးအုပ်တွေပုံမှန်နဲ့ဖမ်းဆီးခဲ့တာဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းက VOA ကိုပြောပါတယ်
။ဟုတ်တယ်ကျွန်တော်တို့ဘာကြောင့်ဘာညာတော့အတိအကျမသိဘူး။ဒီနေ့နေ့ချင်းမှာဖမ်းသွားတယ်။ဆက်သွယ်ရေးဥပဒေနဲ့တိုင်နာတယ်လို့အဲ့လိုသတင်းရပါတယ်
။ကိုမျိုးရံအောင်သိန်းကိုအခုခါမှာအာနာပိုင်တွေကလိုင်မျိုးနယ်ရဲစခန်းမှာစစ်ဆေးမေးမြန်းနေပြီးတော့သူ့ကိုဖမ်းသွားခဲ့တဲ့အချိန်နဲ့ပတ်သက်ပြီးအဲ့ဒီအချိန်တုန်းကသူနဲ့အတူရှိနေခဲ့တဲ့ NLD ပါတီသူတွေသနဌာနအဖွဲ့ဝင်တူဖြစ်တဲ့ကိုနေမိုးအောင်ကအခုလိုပြောပါတယ်
။ကျွန်တော်နဲ့အဲ့ရည်စနာဟိုတယ်မှာပေါ့နော်။ကျွန်တော်ရဲမိတ်ဆွေတယောက်ရဲ့သူရဲစကားပြောနေတဲ့အချိန်မှာလာဖမ်းသွားတာပါ။အဓိကတော့သူကဖေ့စ်ဘွတ်မှာရေးတဲ့အကြောင်းအရာတစ်ခုကြောင့်ပေါ့နော်။ကျေးဇူးမကြီးတဲ့အကြောင်းအရာတစ်ခုတော့ကျွန်တော်တိကြတာပေါ့ရေဝရားဖြစ်တော့အတိကြတော့မဟုတ်ဘူးပေါ့လေနော်ဟိုခန်းတော့တော့ပုံမှန်၆ကြောက်ကာကြီးနဲ့လို့တော့ပြောပါတယ်အတိကတော့ဟုတ်လိုင်မျိုးနဲ့ရေစခန်းမှာပဲပေါ့နော်အခုတော့စစ်တပ်ကတရားစွဲတယ်လို့တော့ပြောတာပဲသူတို့ကဒီရဲကဦးညီဦးဆောင်ရွက်ပေးရတာပေါ့တရားစွဲလာတယ်လို့ရှိတယ်အတွက်အဲ့လိုတော့ကျွန်တော်တို့ရေဝရားတိထားတယ်ဗျာဒီစစ်တပ်နာချုပ်ကနေပြီးခင်ကြမှာရန်ကုန်စစ်တပ်နာချုပ်ကနေပြီးခင်ကြမှာဒီလိုအခုစွဲထားတယ်ဆိုလာဖမ်းတာပါဆိုပြီးတော့တဘောတော့အဲ့တဘောမျိုးပြောတာပေါ့လေနော်အဲ့လိုမျိုးပြောပြီးတော့ဖမ်းတာပါရဲဝင်နေလည်းပါတယ်။နောက်ဒီလုံလုံဟိုရဲရဲယူနီဖောင်းနဲ့လည်းပါပါတယ်ဗျ။လူများရောက်လာဖမ်းတယ
်။လူမှုကွန်ရက်စာမျက်နှာတစ်ခုဖြစ်တဲ့ Facebook ကနေတဆင့်တမတော်ခေါင်းဆောင်ပိုင်းအပေါ်မှာဝေဖန်ပြောဆိုရေးသားခဲ့တာကြောင့်ရန်ကုန်တိုင်းစစ်ဌာနချုပ်ဗိုလ်မှူးကြီးတဦးကစစ်တပ်ရဲ့ဥပဒေပုံမှန်66ဂါကြီးနဲ့တရားစွဲခဲ့တာဖြစ်တယ်လို့ကိုနေမိုးအောင်ကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့မြို့သားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဘယ်လိုဆက်ပြီးလှုပ်ဆောင်သွားဖို့ရှိသလဲဆိုတဲ့အပေါ်မှာဥညံဝင်းပြောတာကတော့
ကျွန်တော်တို့ကဒီလိုကိစ္စကဒီတဆင့်ပြီးရင်တရားရုံးတင်ရမှာ哦တရားရုံးတင်တဲ့အခါကျရင်သူတို့တင်ခဲ့ရင်ပေါ့နော်တရားရုံးတင်ရင်ကျွန်တော်တို့ကကိုမျိုးရန်အောင်တိန့်အတွက် defense လုပ်ပြရမှာပေါ့ဒါအတွက်တော့ကျွန်တော်ပြင်ဆင်ထားပါတယ
်လွန်ခဲ့တဲ့လတွေအတွင်းမှာလည်းနိုင်ငံတော်အကြီးအကဲတွေနဲ့တမတော်ခေါင်းဆောင်ပိုင်းကိုတရော်တဲ့ဓာတ်ပုံတွေဖြန့်ဝေမှုတမတော်ကိုအကြီးညိုပြက်စင်မှုစတဲ့အမှုတွေနဲ့လည်းအေးအေးယူတာတွေရှိခဲ့ပါတယ်ခင်ဗျာ